ရင်းဆိုင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအခြေအနေပေါ်မှာအတိုင်းအတာတစ်ခုအထိအားရကျေနပ်တဲ့အကြောင်းနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကပြောပါတယ်တိုက်ပွဲတွေဖြစ်လာနေတဲ့ပုံမှာစိုးရိမ်ကြောက်ရွံ့နေမှာမဟုတ်ဘဲနဲ့ငင်းချမ်းရေးလုပ်ငန်းစဉ်ကိုရှေ့တိုးဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းစင်ကာပူရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံချိန်မှာပြောခဲ့တာပါဒေါအောင်ဆန်းစုကြည်ရဲ့စင်ကာပူနိုင်ငံဒုတိယနေ့ခီးစဉ်ဆိုင်ရာသတင်းဆောင်မကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
မြန်မာအစိုးရတက်တန်းကုလတွင်မှငင်းချမ်းရေးနဲ့ဖွံ့ဖြိုးရေးကိုဦးစားပေးလုပ်နေပြီးအားရကျေနပ်တယ်လို့နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကစင်ကာပူကမြန်မာမိသားစုတွေနဲ့တွေ့ဆုံပွဲမှာအခုလိုပြောဆိုလိုက်ပါတယ
်တစ်ခုကတော့ပြည်တွင်းငင်းချမ်းရေးနောက်တစ်ခုကတော့ကျမတို့ရဲ့ဖွံ့ဖြိုးတိုးတက်ရေးပါပဲဒီနှစ်ခုကဘယ်လိုမှဖွဲချလို့မရပါဘူးငင်းချမ်းရေးမရှိဘဲနဲ့တိုးတက်ရေးဆိုတာလည်းရေရှည်ကျမတို့ထင်ထားလို့မရဘူးတိုးတက်မှုမရှိဘဲနဲ့လည်းငြိမ်းချမ်းရေးဆိုတာအမြဲခိုင်မာမယ်လို့ကျမတို့အာမခံလို့မရဘူး။ဒါကြောင့်ဒီနှစ်ခုကိုကျမတို့အလေးထားပြီးတော့ဒီပိုင်းနဲ့တည်းလုပ်နေတာဖြစ်ပါတယ်။အတိုင်းအတာတစ်ခုချီတော့ကျေနပ်တယ်။ဒါပေမဲ့ဘလို့မှကျမတို့ကတော့အပြည့်အဝကျေနပ်မှာမဟုတ်ပါဘူး
။နိုင်ငံရှိမြောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့တိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲငြိမ်းချမ်းရေးအတွက်ရှေ့တိုးလှုံ့ဆော်သွားမယ်လို့လည်းနိုင်ငံတော်အထက်မြင့်ကပုဂ္ဂိုလ်ထောင်ဆန်းစုကြည်ကပြောပါတယ်။
ဒီတိုက်ပွဲတွေဟာကျမတို့နိုင်ငံမှာဖြစ်နေတာကြားလာပါပြီ။အဲဒီတိုက်ပွဲဖြစ်တိုင်းကြောက်နေလို့ရှိရင်ကျမတို့အစရေအစပြီးတော့27ပြန်ပင်တော့လုံးဖာမဟုတ်ပါဘူး။ကျမတို့အနေနဲ့ဒီလိုတိုက်ပွဲတွေဖြစ်လို့ကို27ပင်လုံးလုံးညီလာခံကြီးဘလောက်လိုအပ်လဲဆိုတာကိုရှင်းရှင်းလင်းလင်းမြင်ရမှာဖြစ်ပါတယ်။ဒါကြောင့်ကျမတို့ထပ်ပြီးတော့စူးစမ်းမယ်။ပို့ပြီးတော့စူးစမ်းမယ်။ကျမတို့အခြေခံအားဖြင့်တော့ဒီလိုအချင်းချင်းကြားမှာတိုက်ပွဲတွေမကျေနပ်မှုတွေမယုံကြည်မှုတွေဖြစ်ပွားနေတာဟာကျမတို့သမိုင်းမှာအချင်းချင်းကြားနားလည်မှုမယူနိုင်လို့ပါပဲနားလည်မှုမရှိဘဲနဲ့ဘလို့မှငြိမ်းချမ်းရေးရနိုင်မှာမဟုတ်ပါဘူးဒီဟာအတွက်ကျမတို့ကြိုးစားရမှာဖြစ်ပါတယ
်စင်ကာပူမှာရောက်ရှိနေတဲ့မြန်မာ9ထားလောက်တက်ရောက်ခဲ့ကြတဲ့တွေ့ဆုံပွဲမှာတော့တက်ရောက်လာသူတွေရဲ့မိကွန်းနေလဲဒေါအောင်ဆန်းစုကြည်ကဖြေကြားခဲ့ပါတယ်မြန်မာနိုင်ငံတွင်လက်တလောလူလူချာစိုးရိမ်နေကြတဲ့တဲ့ငယ်မဒိန်းမှုတွေကိုထိထိရောက်ရောက်ကင်တွယ်နိုင်ဖို့အတွက်တရားဥပဒေကြောင့်အရတယ်မဟုတ်ဘဲလူမှုရေးရှုထောင့်ကပါအဖြေရှာဆောင်ရွက်ဖို့လိုအပ်တယ်လို့ဒေါအောင်ဆန်းစုကြည်ကထောက်ပြပါတယ်။နောက်ကလေးငယ်တွေကိုမိဘတွေအပြင်ရက်ရွာအတိုင်းအဝိုင်းကပါဝိုင်းဝန်းစောင့်ရှောက်ဖို့လည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ်။အစိုးရတစ်ကိုအနှောက်အယှက်အဟန့်တားတွေရှိနေပြီးဒါတွေကိုအစိုးရတစ်ကဘလို့ကင်တွယ်မလဲပြည်သူတွေကဘလို့ပါဝင်ရမလဲဆိုတဲ့မေးခွန်းကိုတော့ဒေါအောင်ဆန်းစုကြည်ကအခုလိုဖြေပါတယ
်။ဒီမှာပထမအုပ်စုအနေနဲ့ဘေးဆိုင်နေပြီးတယ်ဆိုတာသိတာကိုကဒါအကူအညီခုပဲ။ဒါတော့ဘေးဆိုင်နေပြီးနေလို့ရှင်ကိုဆိုင်နေတဲ့ကိုပြန်ဒီးလိုက်ပေါ့။မန်ကန်နဲ့နောက်ဆုံးကျတော့နားမရောဘူးပါပဲ။ဘယ်သူကဘာဆိုင်မဲ့တီတီကျမတို့ပြည်သူပြည်သားတွေနားမယောင်လို့ရှိလို့ရှင်ကျမတို့နားညိတော့သာရှိမယ်တခြားပြဿနာတော့မရှိပါဘူးလို့ပြောပြရစေ
စင်ကာပူနိုင်ငံခီးစဉ်ပထမရက်မှာပဲဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံကနောက်နှစ်20အတွင်းစင်ကာပူကိုကြော်တက်မယ်လို့ပြောဆိုခဲ့တဲ့အပေါ်ဒေတာတွင်မှာသတင်းကြီးဖြစ်ခဲ့သလိုမြန်မာနိုင်ငံတွင်မှာလည်းလူပြောသူပြောများခဲ့ပါတယ
်အန်တီစလူနေဖြင့်မြန်မာသည်နောက်နှစ်20အတွင်းစင်ကာပူမြေရမည်လို့ပြောကြသည့်အတွက်များစွာအားရမိပါသည်တဲ့ကျွန်တော်တို့ပြည်သူပြည်သားများအနေဖြင့်မိသည့်အခန်းကဏ္ဍမှာပါဝင်နိုင်မည်ကိုသိခွင့်ရကြပါသည်ခင်ဗျာတဲ့ကျွန်မပြောတာအနှစ်20အတွင်းစင်ကာပူကိုမြေရမည်လို့ပြောတာမဟုတ်ပါဘူးစင်ကာပူကိုကြော်ရမည်လို့ပြောတာပ
ါမြန်မာနဲ့စင်ကာပူတာမန်နိုင်ငံကြီးလက်မှာကန်ဆောင်စီပြီးအတွက်ရက်30ဗီဇာကင်းလွတ်ခွင့်ကလည်းဒီကနေ့မှစတင်တက်ရောက်ပါတယ်စင်ကာပူဗီဇာကင်းလွတ်ခွင့်ကတော့ထူးခြားတဲ့ဖြစ်စဉ်ဖြစ်တယ်လို့မြမစီးပွားရေးလုပ်ငန်းရှင်တို့ဖြစ်တဲ့ဒေါက်တာဆုထွန်းကပြောပါတယ
်ရေပတ်တွေမကပါဘူးစီးပွားရေးလုပ်တဲ့အများစုကကျွန်တော်ဗမာနိုင်ငံဆိုရင်စင်ကာပူပြီးကိုဗီလောက်ကိုင်းနေရတာပေါ့သူကြီးဗန်နဲ့ပတ်သက်ဗန်ချင်းနဲ့ပတ်သက်အဲတော့ပြတော့ကျွန်တော်တို့အခုလိုဗီဇာမလိုတဲ့အတွက်ကြောင့်မလို့စီးပွားရေးသွားလာလောက်ကိုင်းတဲ့လူတွေကလည်းပိုပြီးအဆင်ပြေတယ်လည်းပတ်နဲ့ဆေးကုတဲ့လူတွေအတွက်လည်းအဆင်ပြေတဲ့အတွက်ကြောင့်ဒါတော့လည်းထူးခြားခြားပြောလို့ရတဲ့အချက်အချက်ဖြစ်ပ
ါနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုအတိအကဖိတ်ခေါ်ခဲ့တဲ့စင်ကာပူနိုင်ငံခီးစဉ်ဒုတိယနေ့မှာတော့ဒေါအောင်ဆန်းစုကြည်ကစင်ကာပူခေတ္တသမ္မတဂျိုးဆက်ဖီလေးနဲ့တွေ့ဆုံခဲ့တယ်လို့စင်ကာပူဝါရင်ဝန်ကြီးဂိုချောက်တောင်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒါ့အပြင်ကမ္ဘာမှာအဂတိလိုက်စားမှုအနည်းဆုံးနိုင်ငံတစ်ခုဖြစ်တဲ့စင်ကာပူနိုင်ငံရဲ့အကျင့်ပြအဂတိလိုက်စားမှုစုံစမ်းစစ်ဆေးရေးဌာနကိုလည်းတွားရောက်လေ့လာပါတယ် ဒါပြင်ထောင်းဆန်းစုကြည်ကိုဂုံပြုတဲ့တိက္ခွာပံအမည်ပေးပွဲကိုလည်းတက်ရောက်ပါတယ်။စင်ကာပူဘော့တနစ်ဂါဒင်ကနေရှင်နယ်အော်ကစ်ဂါဒင်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုဂုံပြုအထိမ်းအမှတ်ဖြစ်နေစိုက်ပျိုးထားတဲ့တိက္ခွာပင်ကိုတော့ပါပီလီယိုနန်ဒါအောင်ဆန်းစုကြည်လို့အမည်ပေးထားပါတယ်ရှင်။